ဇူလိုင်လ10ရက်ဗုဒ္ဓဟူးနေ့ကရန်ကုန်တိုင်းချင်းမြိုင်မြို့နယ်မှာရန်ကုန်မြစ်ထဲတာမန်တိမ်မောက်ပြီးတော့ပျောက်ဆုံးနေတဲ့လူ၈ဦးရဲ့အလောင်းတွေကိုကယ်ဆယ်ရေးဖွဲ့တွေကမနေ့ကရှာဖွေစေယူနိုင်ခဲ့တယ်လို့ချင်းမြိုင်မိသားအဖွဲ့ကပြောပါတယ်။ဘာလို့ရစိတ်ကန်းကနေရေမိုင်း9ဖလုံလောက်မှာဗုဒ္ဓဟူးနေ့ကတာမန်တိမ်မောက်ခဲ့တာဖြစ်ပြီးတော့အသက်17ရွယ်ကလေးငယ်တူဦးစ ညပိုင်းအချိန်ထိရှာဖွေခဲ့ရပါတယ်။အလောင်းတွေကိုရန်ကုန်စေယုံကြီးကိုပို့ဆောင်ပေးခဲ့တဲ့အကြောင်းမိသားဖွဲ့ကသူတို့ရဲ့ Facebook စာမျက်နှာကတဆင့်ထုတ်ပြန်ထားပါတယ်။အခြေခံသတိပို့ဆောင်ရင်းနဲ့ဘေးကင်းလုံခြုံမှုဆိုင်ရာစီးမျက်စီးကနေလိုက်နာမှုအားနည်းတဲ့ဆင်းရဲနှောင်းမတဲ့မြန်မာနိုင်ငံမှာတံမာမောက်တာတွေမကြာခဏကြုံရလေရှိပြီးတော့ကုလလူငယ်လူရွယ်အများပြအရွယ်မတိုင်ငယ်တေဆုံးခဲ့ရတာလည်းရှိပါတယ်။2016ခုနှစ်တုန်းကလည်းမြန်မာနိုင်ငံအလဲပိုင်းချင်းနဲ့မြစ်ထဲမှာလူနဲ့ကုံတွေမတန်ဆတင်လာတဲ့ဆက်လီစီးနှင်းမျိုးလို့ကျောင်းဆရာနဲ့ကျောင်းသူကျောင်းသားကလေးငယ်အများပြားပါဝင်လူ83ဦးတေဆုံးခဲ့မှုပါတယ်မိုးရာသီကာလဖြစ်တဲ့ခုလိုချိန်မှာရေကြောင်းသွားလာမှုတွေပိုပြီးတော့အခက်အခဲကြုံရလိမ့်ရှိတာလည်းဖြစ်ပါတယ်ခင်ဗျာ